မြန်မာနိုင်ငံမှာဇီဝလောင်စာဆီထုတ်လုပ်ဖို့အတွက်ဆိုပြီးတိုင်းပြည်အနှံ့မှာစိုက်ပျိုးထားတဲ့ကျက်စုပင်တွေရဲ့အဆိပ်တွေကိုစားသုံးမိတာကြောင့်ပြီးခဲ့တဲ့နှစ်အတွင်းမှာအစာအဆိပ်တင့်တဲ့ကလေး28ယောက်ထိရှိခဲ့ကြောင်းသိရှိရပါတယ်။ကချင်ပြည်နယ်မှာလည်းဒီလိုအဆိပ်တင့်မှုတွေရှိပေမဲ့ကျက်စုဈေးစားလို့ဖြစ်တယ်လို့မပြောဘူးတားမြစ်ထားတာတွေရှိနေတယ်လို့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်။ဒီသတင်းအပြည့်အစုံကိုထိုင်းနိုင်ငံချင်းပိုင်အခြေစောက်ဗီဝီမြန်မာပိုင်းအစီအစဉ်သတင်းတော့ကိုမိုးစော်ကတင်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ဩဂုတ်လ29ရက်နေ့နေဆွဲနဲ့ထုတ်ဝေတဲ့ by weekly 11 ဂျာတွေကမြန်မာဆရာဝန်များအသင်းရဲ့စီးမတန်းကိုကိုးကားပြီး2009ခုနှစ်အတွင်းကျက်စုစီစားလို့အစာအစိတ်သင့်သူကလေးပေါင်း28ယောက်ရှိတယ်လို့ဖော်ပြထားပါတယ်ဒီလိုအစာအစိတ်သင့်သူတွေထဲမှာ10နှစ်နဲ့15နှစ်ကြားအရွယ်ကလေးတွေပါဝင်ပြီးအစိတ်5စီးကနေ20လောက်အထိစားမိရင်အစိတ်သင့်တယ်လို့ဆိုပါတယ်အစာအစိတ်သင့်တဲ့အခါမှာကလေးတွေဟာ all under one shot တက်တယ်လို့သွေးပောင်ချိန်ကြတတ်ပေမဲ့အသက်အန္တရာယ်စိုးရိမ်စရာမရှိဘူးလူအပ်ရင်အကျောကနေတစ်ဆင့်ဓာစားရည်သွင်းပေးရင်48နာရီအတွင်းမှာတက်တာနိုင်တယ်လို့ဆေးဝန်ထမ်းတစ်ယောက်ကပြောပါတယ်ကျက်စုဈေးဟာဇီဝလောင်စာဆက်ပြချက်ရနဲ့အခြားတိုင်းဈေးဖော်ဆက်ရမှာအသုံးပြုနိုင်ပေမဲ့ဒီအတိုင်းအစိမ်းစားသုံးတဲ့ဆိုရင်သူ့မှာဓာတုအစိမ်းနှစ်မျိုးပါဝင်တာကြောင့်အစိမ်းတင့်စေပါတယ်ကချင်ပြည်နယ်မြစ်ကြီးနားမြို့ပေါ်မှာတော့ကျက်စုဈေးစားမိလို့အစာအစိမ်းတင့်တာတွေရှိပေမဲ့ဒီလိုအစာအစိမ်းတင့်တာကိုကျမရေးဝန်ကြီးဌာနကနေဦးဆောင်ပြီးပညာပေးလုပ်ငန်းတွေကြကြပြန့်ပြန့်ဆောင်ရွက်တာကိုတော့မကြားရဘူးလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုအောင်ဝါကပြောပါတယ
်။ကြားတော့တော့ကျွန်တော်လိလာတော့တော့ဘာမှမရှိဘူး။ညချင်းနာမြို့ပေါ်မှာပဲညချင်းနာရက်ွက်ပေါ်မှာကလေးတွေကအစီအရဟိုချက်စုအစီကိုစားပြီးမှဟိုအန်ဒီမဆီလီဆီလီရောက်သွားတယ်ဆီလီရောက်သွားတော့သူကအဲ့ဒီဆီယုံမှာလဲသူစံတက်စီစီအမေကကျက်စုစီစားရင်းကကျက်ပြက်ပြနာကိုအပြင်းကိုမထုတ်ဖို့ပါနဲ့ဆိုတဲ့အပိုင်းနဲ့လည်းရှိတယ်လေသူတို့ကဘာကိစ္စကြောင့်မလို့လုပ်လဲဆိုတာကျွန်တော်လည်းနားမလည်ဘူ
းကျက်စုပင်စီမံကိန်းကနိုင်ငံတော်အကြီးအကဲကိုယ်တိုင်ဥဆောင်အကောင့်ထဲပေါ်ဆောင်ရွက်နေတာကြောင့်ဒီကဖြစ်ပေါ်လာတဲ့ဆိုးကျိုးတွေနဲ့ပတ်သက်ပြီးပွန့်ပွန့်လင်းလင်းမဆောင်ရွက်ရဲတာမဝေဖန်ရဲတာဖြစ်နိုင်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်မြန်မာစစ်အစိုးရကဇီဝအစားထိုးလောင်စာထုတ်လုပ်ဖို့အတွက်2005ခုနှစ်လောက်ကစတင်ပြီးပြည်နယ်နဲ့တိုင်းတစ်ခုချင်းစီမှာဧက9သိန်းစီစိုက်ပျိုးစီခဲ့ပါတယ်ဒီလိုစိုက်ပျိုးတာဟာရရချေတာဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်တချို့ဒေသတွေမှာတော့တန်ပတ်စိုက်ပျိုးဧကပြည့်မီအောင်အတင်းကျပ်လိုအပ်စိုက်ပျိုးခိုင်းတာကြောင့်ကျက်စုဆိုရင်လူထုတွေကကြောက်ရွံ့နေကြပါတယ်ခင်ဗျာ